စနပြចောင်းသားကောင်းဆောင်တွေနဲ့ဟောင်ကောင်အာဏာပိုင်တွေတွေ့ဆုံခဲ့ပေမဲ့2019ခုနှစ်ရွေးကောက်ပွဲမတိုင်မီရွေးကောက်ပွဲဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးအပြောင်းလဲလုပ်မှာမဟုတ်ဘူးလို့ပြောဆိုပါရယ်ဟောင်ကောင်အတွင်းဝန်ချုပ်ကယ်ရီလမ်ကသုံးမှတ်စာစနပြမှုကိုရက်စဲဖို့အဖွဲ့မင်ကွန်းပြောရမှာထည့်သွင်းပြောကြားခဲ့ပြီးဖွဲ့စည်းပုံနဲ့ပတ်သက်ပြီးဆွေးနွေးဖို့ဒါဟာအတားအဆီးတစ်ခုဖြစ်နေတယ်လို့ပြောပါရယ်ဟောင်ကောင်ရဲ့ဒုတိယအကြီးအကဲဖြစ်သူလမ်ကဟောင်ကောင်ဟာလွတ်လပ်တဲ့နိုင်ငံတစ်ခုမဟုတ်တာကြောင့်ရွေးကောက်ပွဲနဲ့ပတ်သက်တာတွေကိုစုံဖြတ်လို့မရနိုင်ဘူးဆိုပြီးတော့လည်းပြောပါရယ်ဒါပေမဲ့လည်းကိုယ်စားလှယ်လောင်းရွေးချယ်ပေးမဲ့ကော်မတီနဲ့ဆွေးနွေးနိုင်မဲ့အခြေအနေရှိတဲ့အကြောင်းကိုတော့ဟောင်ကောင်အုပ်ချုပ်ရေးမှူးလီယန်ချန်ဂင်ကအရေးအမွေပြောကြားသွားပါရယ်စနပြចောင်းသားခေါင်းဆောင်တူဖြစ်တဲ့အဲလက်စ်ချောင်းကကိုယ်စားလှယ်လောင်းရွေးချယ်မှုနဲ့ပတ်သက်ပြီးအစိုးရအနေနဲ့ပြန်မပြင်ဘူးဆိုရင်သူတို့အနေနဲ့စနပြမှုတွေကိုဖျက်သိမ်းမှာမဟုတ်ဘူးလို့ပြောဆိုပါရယ်2019ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲအတွင်းရွေးချယ်တင်မြှောက်အောင်ဟောင်ကောင်အုပ်ချုပ်ရေးမှူးနေရာကိုတရုတ်အစိုးရကသူတို့အလိုကျရွေးချယ်ပေးမှနဲ့ပတ်သက်ပြီးဒါကိုပြောင်းလဲပေးဖို့ဆန္ဒပြသူတွေကလိုလားနေတာပါဟောင်ကောင်အုပ်ချုပ်ရေးမှူးလီယန်ချန်ဂင်နှုတ်ထွက်ပေးဖို့လည်းဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်ခင်ဗျာ